င်မျိုးသားစီယုံကော်တူးလေအုပ်ချုပ်နယ်မြေဒူပလာယာခရိုင်တမဟာ6နို့တကောမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းဖြစ်တဲ့ကွီးလုံးတိုင်တပ်စခန်းကိုအရှိတောင်တိုင်းစစ်ဌာနချုပ်ကနေတပ်အင်အားလက်နက်ခဲယံစစ်သုံးပစ္စည်းနဲ့စားနပ်ရိက္ခာတွေလာရောက်ပို့ဆောင်ချိန်မှာကြိုတင်လန်းရှင်းတဲ့အနေနဲ့စစ်တပ်ဘက်ကပေါင်900လေးချိန်ရှိတဲ့ဘုံးကြီးနဲ့လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်စစ်တပ်စခန်းအနီးနားမှာရှိတဲ့ကျေးရွာတွေအပေါ်လေကြောင်းနဲ့တိုက်ခိုက်ခဲ့တာဆိုပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကခေါင်းဆောင်တဦးကပြောပါတယ
်။နို့တော်မြို့နယ်ပေါ့နော်။ဒီလုံတိုင်းစခန်းအနီးမှာဟိုလေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်တာပေါ့။လေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကအဲကျွန်တော်တို့အကြီးရွာခရစ်ယာန်ဖျားကျောင်းတဲ့ကို900ပေါင်900ဘုံးကြီးတစ်လုံးကျွန်တော် Miss Certified တိုက်ခိုက်ရင်ကနေပြီးတော့တိကျသွားတာ။အဲ့ဖြစ်နေတာဒီဘုံကြီးကမပေါက်ပါနဲ့ဆရာကျောင်းရဲ့အုပ်နေရံနဲ့မှန်လီကွဲကြည့်သွားတာတော့တွေ့ရတယ်။အခုတလောဆက်ကားဆဘက်ကပူဆောင်ရေးထက်စီးနေတဲ့ရေခါပို့တယ်ဒူဒူလက်လက်ခင်းရံနေကိုပို့တာတော့တွေ့ရတယ်
။ KNU ဘက်ကထုတ်ပြန်ရမှာတော့စစ်ကောင်စီဘက်ကကြာရင်စိတ်ကြီးနဲ့ကြိုက်တုံဗျူဟာမှုတွေနယ်မြေတပ်စခန်းတွေကိုလာရောက်ချိန်မှာလုံခြုံရေးယူတဲ့အနေနဲ့ပြစ်ခတ်တာလေကျောင်းကနေဘုံကျဲတာတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်။တနေ့တည်းမှာပဲဖျားသုံးစုမျိုးအခြေဆိုင်ငကားတောင်ပင်ကုန်းတပ်စခန်းကိုလည်း MI-17 Transport Helicopter နဲ့စစ်တပ်အင်အားတွေလာရောက်ပို့ဆောင်သွားခဲ့တယ်လို့လည်းပြောပါရယ်အဲ့ဒီလိုမျိုးထောက်ပို့လုပ်ငန်းတွေလုပ်စဉ်လေကြောင်းကနေဘုံကျဲမှုတစ်ကြိမ်အပြင်တိုက်ခိုက်ရေးရဟတ်ယာဉ်ပြန်ဆန်းခဲ့တဲ့အတွက်ဒေသခံတွေကတော့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ
်ဟုတ်အဲ့ဒီမှာတော့ဒီမျိုးလေရင်ဝဲပြီးပါပြီဆိုလို့ရှိရင်ကျွန်တော်တို့တနေ့တည်းကိုလေရင်သုံးလေးကောင်းတော့ဝဲပြီဆိုရင်ဒါဒေသခံတွေကတော့အကြီးရောသူတို့ရဲ့ဟိုကြီးရွာဒီမှာနေနိုင်တာတော့မရှိတော့ဘူးဟိုမချွေးနဲ့ဆိုလည်းချွေးကြတာပဲလေတောက်လာပြီးတော့အားလုံးဖြေးကြအောင်ကြီးဆက်ရပါတော့ဟိုနောက်ပြီးတော့ထိုင်းနေတဲ့လည်းညီရထိုင်းသက်ဆန်းကိုရှိတာလည်းရှိသလိုကြီးဆက်ရဆိုကြောင်းချွေးရှိတော့
အခုလိုမျိုးလေးချောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထောက်ပြန်တာမရှိသေးသလိုလေးချောင်းတိုက်ခိုက်ရာမှာကျဲချတဲ့ဘုံးသီးမပေါက်ကွဲခဲ့တဲ့အတွက်ထိခိုက်သေးဆုံးမှုတွေလည်းမဖြစ်ခဲ့ပါဘူး KNU ထိန်းချုပ်နယ်မြေတပ်မ9ခုရှိတဲ့အနေနဲ့တမဟာ6ခုမှာလောလောဆယ်တိုက်ပွဲတွေဖြစ်နေတာကြောင့်အိုးအိမ်ဆုတ်ခွာပြီးထွက်ပြေးနေကြရတဲ့ဒုက္ခသည်6သိန်းလောက်ရှိနေပါတယ်ရှင်။